မနေ့ကဩဂုတ်လ24ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းကိုဗဟိုပြုပြီးတော့အင်အားပြင်းထန်တဲ့မီးခင်းလှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဗကန်းက10ယောက်အမွေနှစ်ဇေဒီပထိုးတွေအပါဝင်အဆောက်အဦတွေအများပြားပျက်စီးခဲ့ရတဲ့အတွက်အမေရိကန်စိုးရကရောကုလသမဂ္ဂကပါဝန်ထဲရောက်တဲ့လူအပ်တဲ့ကူညီတွေကိုပေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။အဲ့ဒီငရင်လှုပ်ခတ်မှုကိုအင်းကြီးချင်းအိန္ဒိယနိုင်ငံရဲ့အရှေ့ပိုင်းဒေသတွေသာမမကိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့နဲ့ထိုင်းနိုင်ငံဘန်ကောက်မြို့တို့ကပါခန်းစားခဲ့ရတာပါအပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လူဦးရေ 9,000 လောက်နေထိုင်တဲ့6မြို့ရဲ့အရှိဘက်16မိုင်กว่าမှာမြို့နဲ့52မိုင်လောက်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငလျင်ဟာပြန်6.8ရှိတယ်လို့ USGS American ဘူမိတိုင်းတာရေးဖွဲ့ကထုတ်ပြန်ပါတယ်အခုလိုလှုပ်ခတ်ခဲ့တဲ့မြန်မာနိုင်ငံငလျင်နဲ့ပတ်သက်ပြီး American သမရကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တပ်ခုနေမှာပဲသမရအင်ဗျူပြောခွင့်ရ Josh Arnes ကပြောပါတယ
် The United States is monitoring developments from the earthquake that hit north central
မြန်မာနိုင်ငံရဲ့အလဲမြောက်ဘက်မှာမြင်းကလင်းလှုပ်ခဲတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ
်။ I can tell you that the United States government has been in touch with the Burmese government.
မြန်မာလှုပ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အမေရိကန်အစိုးရကဆက်သွယ်ခဲ့ပြီးဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့မြင်းကလင်းလှုပ်တဲ့ဒဏ်ကဘယ်လောက်ကြီးမားတယ်ဆိုတာကိုအတိအကျမသိရသေးပါဘူး။ရှေ့ဆက်လှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အဆက်အသွယ်မပြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။ American နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့် Elizabeth Trudeau ကလည်း American ပြည်ထောင်စုကမြန်မာနိုင်ငံရဲ့ငလျင်တန်းခံရတဲ့အခြေအနေအပြည့်အစုံကိုသိရဖို့အတွက်စ조사နေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ
်။ We're also aware and have seen the reports of the earthquake that struck north central Burma today.
မြန်မာနိုင်ငံလေပိုင်းမြောက်ဖက်မှာဒီကနေ့မြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးသွားခဲ့တဲ့မိသားစုတွေနဲ့တူထပ်တူထပ်မြကြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေကိုစုဆောင်းနေဆဲရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းတွေနဲ့လည်းနီကာစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနီနီကကလေ့လာနေပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါလေ
။တချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida ပြည်နယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါလေ။မြန်မာနိုင်ငံငလင်းကော်မတီကအခြေအနေတွေကိုအချိန်လိုက်တပြေးညီသတင်းထုတ်ပြန်ပေးနေတယ်လို့ငလင်းဗဟိုချက်နဲ့မိုင်40အတွင်းဒေသအခြေအနေတွေကိုစောင့်ကြည့်ဖို့အတွက်နှိုးဆော်ခဲ့ပါတယ်။၆ငလင်းတန်းကြောင့်လူ3ဦးအနည်းဆုံးသေဆုံးခဲ့ရပြီးငလင်းဗဟိုချက်နဲ့မိုင်အစိတ်လောက်ပဲကွာတဲ့ရှေးဟောင်းအမွေအနှစ်ဇေဒီပထိုးပေါင်း2500ကျော်တည်ထားတဲ့ပုဂံမှာတော့ဇေဒီပထိုးပေါင်း90ကျော်ပျက်စီးခဲ့တယ်လို့ရင်ကျေးမှုဝန်ကြီးဌာနကပြောဆိုပါတယ်။တနေ့တည်းမှာပဲအီတလီနိုင်ငံရောမမျိုးအရှိမြောက်ဖက်မိုင်းတရကွာကရှီဟောင်းအကူမိုလီမျိုးကလေးနဲ့၄မိုင်ကွာမြောက်၆မိုင်နဲ့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းအား6.2ရှိတဲ့ငလင်းတန်းကြောင့်တစ်မျိုးလုံးနီးနီးပျက်စီးသွားတယ်လို့လူပေါင်း120တဲ့မနယ်လဲသိဆုံးခဲ့ရပါတယ်။အခုလိုဗုဒ္ဓဘူးနေမှာမြန်မာနဲ့အီတလီကငလင်းတန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်ထဲခြေခွဲချောင်းမနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
မြန်မာနဲ့အီတလီမှာဒီကနေ့လှုပ်ခဲ့တဲ့ငလျင်ကြောင့်အသက်သေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင့်အတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝမ်းနည်းကြေကွဲကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုရုံးကနေနှစ်နိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်အကူအညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလင်းတန်းခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်ထဲချောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။၆ငလင်းရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့ အာတန်ပြည်နယ်တွေမှာပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်မှာတော့လူတွေဆင်းပြေရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငင်းငင်းလှုပ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ်။